ဘင်္ဂလားဒေ့ရှ်ပင်လယ်အော်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းနဲ့အတူမိုးကြီးပြီးမြေကြီးချောင်းကြီးတွေရှန်ခဲ့တာကြောင့်ဒီရက်ပိုင်းအတွင်းမကွေးတိုင်းကမင်းဘူးစကုနဲ့ပွင့်ဖြူမြို့နယ်တွေမှာကျေးရွာတွေရာနဲ့ချီပြီးနင်းမြုပ်ခဲ့သလိုစကိုင်းတိုင်းကကလေးမြို့နယ်မှာလည်းအဆိုးအဝါးဆုံးရေလွှမ်းမှုနေပါတယ်ဒီလိုရေလွှမ်းမှုတာဟာဒေသတွင်းမှာတိစောက်ထားတဲ့ဆယ်တွေရေဖောက်ချတာကြောင့်လို့သုံးသပ်မှုတွေရှိနေပြီးရေးပေးတဲ့ပြည်သူတွေအတွက်တော့အရေးပေါ်အကူအညီထောက်ပံ့မှုတွေလိုအပ်နေစေဖြစ်ပါတယ်အပြည့်စုံကိုတော့ VOA သတင်းတော်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်ခဲ့တဲ့ကိုမန်ဆိုက်ကလုန်းမုန်တိုင်းဟာဂျာတာပရင်းနေ့ညနေပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကမ်းခြေကိုဖျက်ချော်ဝင်ရောက်ခဲ့ချိန်မှာမုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်ချင်းပြည်နယ်မကွေးတိုင်းဒေသကြီးနဲ့စကိုင်းတိုင်းဒေသကြီးအောက်ပိုင်းတွေမှာမိုးကြီးခဲ့တာဖြစ်ပါတယ်ဒီလိုမိုးများခဲ့တဲ့နောက်မကွေးတိုင်းဒေသကြီးပွင့်ပြူမြို့နယ်ဘက်မှာမုန်ချောင်းရေကြီးတာကြောင့်ကျေးရွာပေါင်း90လောက်ရေနှင်းမြုပ်နေတယ်လို့ပွင့်ပြူမြို့နယ်ကအကူအညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကိုစိုးနိုင်ကပြောပါတယ်မန်းချောင်းတစ်လျှောက်ကငဖဲ့မင်းဘူးစကုမျိုးနယ်အတွင်ကြေးရွာတွေအလုံးရေနှင်းမြုပ်ပြီးမင်းညားကတော့စကုမျိုးအတွင်မှာရေလွှမ်းလာကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မကွေးတိုင်းဒေသကြီးရဲ့ပါတီအထွေထွေတွင်ရင်မှုဥနေမျိုးကျော်ကပြောပါတယ
်မင်းဘူးစကုအနေသားဟောလေကုကြီးရဲ့ညားကငဖဲ့ရေလောင်တမန်ကရေလွတ်တယ်ရေဖောက်ချတယ်ဒီဘိုးကတညလုံးကျေစင်းမဲမဲရွာတယ်ပေါ့နော်ရွာတဲ့ခါကျတော့လည်းကိုရှိနေတဲ့ရေရဲ့အနေအထားရောရွှေသက်တော်ရဲ့တော့ကျွန်တော်တို့ဒီပန်းဆွေးဒီညှုပ်သွားတယ်အဲ့ဒီရေကဆက်လာတဲ့ခါမှာဒီစကုနယ်ကတော့ဒီမန်းချောင်းဝဲရကြီးရွာတွေ90ကျော်လောက်ဟာရေလွှမ်းမိုးသွားတယ်အဲစကုမျိုးကတော့မင်းညက9နာရီပတ်ခတ်မှာတော့ဒီတရားချန်လေးလိုက်ဖြတ်ဒီရက်လာတယ်တော့ဒီဖောင်တိုင်းရက်ွက်နဲ့မန်းကြီးရက်ွက်ဟာတိမ်နေဘူးနော်ကဘာနေလောက်ထိကိုတက်သွားလောက်ရှိတဲ့အတွက်မင်းညက9နာရီလောက်မှာတော့မြို့ပေါ်မှာရှိတဲ့သာတင်ကြောင်းလေးသကူးမျိုးဖောင်းတန်းကြောင်းဒီဆက်ကြမေဒီကုန်းဖရားကုန်းရံအောင်မြေဖရားကုန်းအဲ့ဒီဖရားကုန်းတွေကိုကျွန်တော်တို့အရေးပေါ်ကျွန်တော်တို့ရှေ့တောင်းပေးခဲ့ရတယ
်။သကူးမျိုးတောင်းပေးချမ်းမာလဲရေလွှမ်းမိုးတာကြောင့်ဆေးရုံကိုမြို့လယ်ကပုံညာရှင်ဓမ္မယုံကိုမနေ့3နာရီလောက်ကပြောင်းရွှေ့ခဲ့ရတယ်လို့လည်းပြောပါရတယ်။မကွေးတိုင်းဒေသကြီးအတွင်းကစေတုဒ္ဓရာမျိုးနယ်ဘက်ကအခြေအနေကိုလည်းအခုလိုဆက်ပြောပါရတယ
်။စေတုဒ္ဓရာမျိုးပေါ်ကရှေ့တောင်းခိုင်းတာလေဘရောင်းပြိုင်တော့ဒီကုန်းတို့အထက်ကကျောင်းကုန်းတို့တော့ကျွန်တော်တို့ဒီမိကကုန်းတို့ပေါ်မှာရှေ့ကျောင်းနေတဲ့သူတွေကတော့အောက်ကိုလည်းဆင်းလို့မရဘူးဒီဖြစ်နေရကိုလည်းရွှေ့လို့မရဘဲနဲ့အနည်းရကြော်ကြလောက်အဲ့ဒီမှာအဲပိတ်မိနေတဲ့အတွက်ကျွန်တော်တို့အဲဒီစာဝန်နေခက်ခဲနေတော့ရေတန်းတော့သူကိစ္စဒီကကျမကြီးကိစ္စလေတော့ကျွန်တော်တို့မိုးကဒီမလုံလောက်တာတွေအဖြစ်အပျက်ရှိသေးအဲဆောင်ကောင်းမှုတွေကမလုံလောက်တာတွေနဲ့အဲစုတ်ကြနေတဲ့လူတွေကအတော်ကိုဒုက္ခရောက်နေတယ်အဲတော့ကျွန်တော်ကြားပြရသလောက်ဆိုရင်ဒီကြီးုံကြီးဝါတော်မိုင်းတော်ဝက်နံပါတ်6ရွာတော့ဒီအောက်တမန်အနီးမှာရှိတဲ့ကြီးရွာပေါင်း30ကျော်လောက်နဲ့စုတ်ရွာနဲ့အထက်မုံတမန်ကြီးရွာပေါင်း73ရွာအပါအဝင်ကြီးကြောင်ချီးကြောင်မုံကြောင်ကြီးရွာတွေတော့အဲ့ဒီစုတ်ရွာမျိုးပေါ်မှာရှိတဲ့မျိုးသူမျိုးသားတွေအနီးဆုံးရွာတွေရှိတဲ့ချင်းပြိုင်တိုင်းတို့တော့ကျွန်တော်တို့အောက်ပုံတို့အလဲပုံတို့မြင်းဒီကုန်းတို့အဲ့ဒီမှာရှိနေတဲ့ကြီးရွာသူကြီးရွာသားမိသားစုတွေကတော့ကျွန်တော်တို့ခမန်းကြီးကလူဦးရေ 8,000 လောက်စုတ်ရွာအဲ့ဒီ -30 ဝန်းကျင်မှာရှိတဲ့မုံတမန်ပတ်ချလေကြီးမှာကျွန်တော်တို့အားလုံးပြိမိနေတယ်ကြာ
မကွေးတိုင်းဒေသကြီးအတွင်းမှာဆိုရင်မုံတက်မန်နဲ့ကြီးအောင်ကြီးဝတမန်ကရေလွတ်ချတာကြောင့်ပွင့်ပြူမျိုးနဲ့အခြေအနေဟာပုံမိုးဆိုးရင်နေရာကြောင်းလဲဥနေမျိုးကျော်ကဆက်ပြောပါတယ်လက်တလောအခြေအနေမှာစကိုင်းတိုင်းဒေသကြီးကလေးမျိုးနယ်မှာတော့အဆိုးအဝါးဆုံးရေလွှမ်းမိုးနေတယ်လို့ကလေးမျိုးကန်တဦးကပြောပါတယ
်ကလေးမျိုးရဲ့သုံးပုံနှစ်ပုံကတော့ရေလွတ်ပါတယ်အနည်းငယ်ဒီကြီးဝတွေတောင်းရည်အခြေအနေကတော့တော်တော်လေးဆိုးတယ်လို့ပြောရတယ်ဗျာကျွန်တော်တို့ဒီကလေးမျိုးရဲ့ပေါ့နော်ဒီအရှိနောက်တောင်မြောက်ပေါ့နော်အနောက်ဆက်တော့ဆက်ရပါဘူးအနောက်ဘက်ကတော့ချင်းတော့ဆိုတော့အဲကျဲနဲ့ဒီအရှိရဲ့တောင်ရင်မြောက်ရဲ့ဒီသုံးနေရာတော့ကျွန်တော်တို့ဘယ်လိုဖောင်ပြေးပါရကျွန်တော်တို့ဒီရှိနေကြတယ်ဗျာပြည့်ကြမှန်းချက်ရှိတာကပြေးရတယ်မှာကဒီဒီစေစေကြီးမလာတဲ့ခက်ခဲလေးလည်းရှိပါတယ်
ကလေးမျိုးနယ်အတွင်းရေလွှမ်းမိုးတာကတော့ဂံကောမျိုးနယ်ကပြင်သာဆယ်နဲ့ကလေးမျိုးနယ်အတွင်းကရာဇကြိုဆယ်ရေဖောက်ချတာကြောင့်လို့ဒေသခံတွေကယူဆကြောင်းလဲဆက်ပြောပါတယ်
ကျွန်တော်တို့ဒီဟောပေါ့နော်ဒေသခံတွေအားလုံးရဲ့အမြင်ကတော့ဒီဆယ်ရီကြောင့်ဆိုပြီးတော့လည်းမြင်တယ်လူပြည်နယ်ဒေသဆိုင်အားလုံးအိန္ဒိယဆယ်ရီလွတ်လို့မဟုတ်ပါဘူးဆယ်ရီလွတ်လို့မဟုတ်ပါဘူးဒီလိုတွေပြောတာရှိတယ်ဘာလို့လဲဆိုတော့မိုးရွာလို့ဒီတိုင်းပဲရေကြီးတယ်ရေကြီးတယ်လို့ပြောကြသေးတာဆိုကျွန်တော်တို့ဟိုးဟိုးနဲ့ချစ်ပေါင်းများတာကလည်းမိုးရွာခဲ့ရတယ်ဒီမှာရေမှန်ကြီးတယ်ဒီစနေစေပေါ်လာမှာကြီးကြီးရဆိုဒေသခံတွေလည်းဒီဆယ်ရီကြောင့်လို့ပြောကြတာကလေးမျိုးကဒီအရင်တစ်လျှောက်မှာဆင်းကြီးကြီးမှာဒါပထမဆုံးအခြေအနေလို့တောင်းပြောလို့ရတယ်
လောလောဆယ်မှာတော့ကလေးမျိုးနယ်အတွင်းမှာထိရောက်တဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်တာမတွေ့ရသေးကြောင်းလည်းပြောပါတယ်ဒီရက်ပိုင်းအတွင်းဖြစ်ပေါ်ခဲ့တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်မြို့နယ်အတော်များများမှာရေကြီးရေလွှမ်းမိုးခဲ့သလိုချင်းပြည်နယ်အတွင်းမှာလည်းမြေပြိုရာတံတားကျူရာတွေဖြစ်ပေါ်ခဲ့ပြီးနေရာဒေသတော်တော်များများဟာဆက်သွယ်ရေးအခက်အခဲတွေဖြစ်ပေါ်နေပါတယ်မြမပြည်အဝမ်းမှာဇူလိုင်လလယ်ကလေးကစတင်ပြီးမိုးများတာကြောင့်ရေကြီးရေလျံတာတွေဖြစ်ပေါ်နေရာကဘင်္ဂါပင်လယ်အော်မှာဖြစ်ပေါ်တဲ့မုန်တိုင်းကြောင့်အခြေအနေတွေဟာပုံမဆိုးဝါးလာနေတာဖြစ်ပါတယ်ကြာသာပြည်နှစ်ညနေပိုင်းကတော့အမျိုးသားတဘာဝဘေးကာကွယ်စောင့်ရှောက်ရေးဘူကော်မတီစည်းဝေးကျင်းပပြီးရေဘေးကြုံတွေ့နေရချိန်မှာသက်ဆိုင်ရာဝန်ကြီးဌာနတွေကအင်တိုင်းအားတိုင်းပါဝင်ဆောင်ရွက်ဖို့နဲ့ရေတိုးရေရှည်စီမံကိန်းတွေကိုအချိတ်ဆက်မိမိဆောင်ရွက်ဖို့အတွက်နိုင်ငံတော်သမ္မတကအစည်းအဝေးမှာမှာကြားခဲ့ပါတယ်